မြန်မာနိုင်ငံဆိုင်ရာနိုင်ငံတကာတာဝန်တွေကိုနှစ်ကိုးစေကြာမြင်းလျာငှားရမ်းမှုနဲ့နေပြည်တော်တန်တမန်ဆုံးမှာငှားရမ်းသွားဖို့ရှိနေပါတယ်။အင်အားကြီးနိုင်ငံတွေဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံတို့ကမြေကွက်၅ကွက်အထိရယူထားပြီးတော့မလေးရှား၊ဘင်္ဂလားဒေ့ရှ်၊ဘရူနိုင်းတို့လိုအာဆီယံနိုင်ငံတွေလည်းမြင်းလျာရယူထားနေပြီလို့နိုင်ငံသားရေးဝန်ကြီးဌာနကအမည်နဲ့တွင်ဝန်ဦးမြင့်သူ ါတယ်။ပြောင်းရွှေ့မယ်စီစဉ်တဲ့ပတ်သက်လို့နောက်ဆုံးရခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်မမေခါကဆက်သွယ်မေးမြန်းထားပါတယ်
။ဆရာတို့နိုင်ငံသားတန်ယုံနေအကုန်လုံးကိုနေပြည်တော်ဘက်မှာရွှေ့ပြောင်းဖို့ကိစ္စလေးနဲ့ပတ်သက်ပြီးတော့လေကြေညာထားပြီးွားပြီလား။သူတို့ဘက်ကကောဘလို့အကြောင်းပြန်ကြားတာမျိုးများရှိနေပါပြီလဲရှင်
။ကျွန်တော်တို့2016လောက်ကကျွန်တော်တို့စပြီးတော့မြေခွက်တွေဟိုသူတို့နဲ့စပြီးတော့ပြပါလေ။အဲ့တော့ဒီတန်တမန်ဆုံးမာကျွန်တော်တို့တန်ယုံတယုံကိုမြေခွက်နှစ်ခွက်လုံးနဲ့ကျွန်တော်တို့ allocate လုပ်ပေးပါတယ်အဲ့တော့တချို့တန်ယုံနေဆိုရင်ကျွန်တော်တို့လာပြီးတော့နေရာရွေးပြီးသွားပါပြီအဲ့တော့အခုလက်ရှိအနေထားမှာတော့ကျွန်တော်တို့တယုံကကျွန်တော်မြေခွက်၅ခွက်ကျွန်တော်တို့ခွင့်ပြုပြီးဖြစ်ပါတယ်အလားတူပဲအမေရိကန်တန်ယုံကလည်းအလားတူမြေခွက်၅ခွက်ကျွန်တော်တို့ဟိုခွင့်ပြုပေးသွားဖို့ရှိပါတယ်အဲ့တော့ဒါကတော့ကျွန်တော်တို့ဒီတစ်နှစ်နှစ်နှစ်အတွင်းမှာဒါတိုးတက်မှုပါဟိုကျွန်တော်တို့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြီးခဲ့တဲ့လာကုန်ပိုင်းမှာကျွန်တော်တို့အစည်းအဝေးလေးလုပ်ပါတယ်အဲ့တော့ဒါပြီးရင်တော့ကျွန်တော်တို့ဒီအစည်းအဝေးမှာကျွန်တော်တို့ဆွေးနွေးချက်တွေကိုတန်တမန်တွေကိုလည်းခေါ်ပြီးပြီးပေးပါမယ်နော်အဲ့တော့ကျွန်တော်တို့ဘက်ကလုပ်ပေးနိုင်တာနေပြည်တော်ကောင်စီနဲ့ညှိနှိုင်းပြီးတော့လိုအပ်တဲ့ဖြေလျှော့မှုတွေဖြေအောင်ကျွန်တော်တို့ဆောင်ရွက်ပေးပါမယ်နောက်တစ်ခုကဒီနိုင်ငံသားတိုင်ယုံတွေပြောင်းရွှေ့တဲ့အခါမှာဒီပစ္စည်းတွေနောက်ဆောက်လုပ်ရေးပစ္စည်းတွေအခွန်အခတွေသက်သာဖို့အတွက်ကျွန်တော်တို့ညှိနှိုင်းဆောင်ရွက်ပေးပါမယ်အဲ့တော့ကျွန်တော်တို့နိုင်ငံသားဝန်ကြီးဌာနကတော့ဒီနေပြည်တော်ကောင်စီနဲ့နောက်ဟိုအာဏာပိုင်ဖွဲ့စည်းတွေနဲ့ပူးပေါင်းပြီးတော့သူတို့မြန်မြန်ရွှေ့ဖို့အတွက်ဆောင်ရွက်ပေးမှာပါ။အ
ဲ့တော့သူတို့ကိုဘယ်အချိန်အတိုင်းတာဆိုပြီးတော့သတ်မှတ်ထားမျိုးများရှိပါလားရှင်။
ကျွန်တော်တို့ကမြန်မြန်ရွှေ့နိုင်ဖို့အတွက်ကျွန်တော်တို့သူတို့ကိုတိုက်တွန်းနေတာပါ။အဲ့ဒါကြောင့်လဲကျွန်တော်တို့သူတို့နဲ့ရန်ကုန်မှာကျွန်တော်တို့အစည်းအဝေးလေးတစ်ခုထပ်လုပ်ဖို့ရထားပါတယ်။အဲ့ဒီမှာကျွန်တော်တို့ဆောင်ရွက်ထားတာလေးတွေလည်းအတူပေးပါမယ်။သူတို့ပြင်ကျွန်တော်နေပြည်တော်ကောင်စီကနေဆောင်ပံ့ပိုးပေးသွားမယ်အစီအမံတွေလည်းသူတို့အတူပေးပါမယ်။အဲ့တော့ကတန်ယုံတော်တော်များများလာပြီးတော့လည်းကြည့်ပြီးပါပြီ။အဲ့တော့ကြည့်ပြီးတဲ့အပြင်တချို့ဆိုရင်ကျွန်တော်တို့ဟိုကြာတဲ့ငွေတောင်ကျွန်တော်တို့စတင်ပေးချေတဲ့အနေအထားရှိပါပြီ။အဲ့တော့ကျွန်တော်တို့ကတော့190ကျင်းကျွန်တော်တို့ဒါကိုမြေကိုငှားမဲ့သဘောရှိပါတယ်။အဲ့တော့ဒါပြီးရင်တော့တို့ဒီမှာဆောက်လုပ်မှုလုပ်ငန်းတွေစပါမယ်။အဲ့တော့ပထမအဆင့်ကမြေနေရာရွေးမယ်။နောက်ဒုတိယအဆင့်ကတော့တို့ဒီဟိုအဆောက်အဦဆောက်ပြီးရင်ရန်ကုန်မှာရှိတဲ့တန်ယုံတွေကိုရွှေ့လာပါမယ်။ကျွန်တော်တို့အချိန်တိုင်းဒါတော့သတ်မှတ်လို့မရပါဘူး
။ဟုတ်ကဲ့ပါ။အစိုးရဘက်ကဘလို့ချက်တွေကိုပံ့ပိုးကူညီတော်ဖို့စီစဉ်ထားပါလဲရှင
်အဲကူကတော့ကျွန်တော်တို့ကပုံဝင်လင်းလင်းပြောရမယ်ဆိုရင်ကျွန်တော်တို့ကမြေကွက်ကိုကျွန်တော်တို့သူတို့ပံ့ပိုးပေးပါမယ်အဲဒီမှာကျွန်တော်တို့တချို့က reciprocity ပေါ့ဥပမာဆိုရင်ကျွန်တော်ဘရူနိုင်းနဲ့ကျွန်တော်တို့နဲ့ဆိုရင်လက်မှတ်ရေးထိုးပြီးတော့ဘရူနိုင်းမှာလည်းကျွန်တော်တို့ပေးတဲ့မြေကွက်နဲ့ဒဏ်ထူညီများရှိတဲ့မြေကွက်ကိုသူတို့ဘရူနိုင်းအစိုးရကနေကျွန်တော်တို့ပေးပါမယ်အဲတော့တချို့ကလည်းဒီဟာကို290ကိုကျွန်တော်တို့ဒီကြေးနဲ့ငွေဟိုပေးချေပြီးတော့နာရရှိတယ်လို့တချို့ကလည်း exchange reciprocity အနေနဲ့သူတို့ဆောင်ရွက်ဖို့ရှိပါတယ်အဲ့တော့အဲ့ဒီလိုဆောင်ရွက်တဲ့ဟာမှာကျွန်တော်တို့ကလိုအပ်တဲ့ဟာတွေပံ့ပိုးပေးသွားမှာပါအဲ့တော့ရန်ကုန်မှာတော့တချို့ကစောက်တယ်တချို့ကနှားပါတယ်ခင်ဗျာအဲ့တော့ရန်ကုန်မှာတိုင်းတော့မဟုတ်တော့ဘူးဒီမှာတော့သူတို့ဟိုကာဂျီကစပြီးသူတို့ကပြန်ပြီးတော့ဆောက်ရပါလိမ့်မယ
်တန်ယုံနေကုန်လုံးကိုဒီနေ့ပြည်တော်ကိုပြောင်းရွှေ့ရတဲ့ရည်ရချက်ကတော့ဘာများဖြစ်မလဲ
ကျွန်တော်တို့ဒါအလွယ်ဆုံးဖြေရတော့နေပြည်တော်ကဒါကျွန်တော်တို့အစိုးရယုံဆိုင်တဲ့မြို့ဖြစ်ပါတယ်အစိုးရယုံဆိုင်တဲ့မြို့တော်ဖြစ်တဲ့အတွက်ကျွန်တော်တို့ဒါ international practice အရာတန်ယုံများဒီအစိုးရယုံဆိုင်တဲ့နေရာကိုပြောင်းရွှေ့ရမယ်တာဝန်ရှိပါတယ်အဲ့တော့ရန်ကုန်မှာကျွန်တော်တို့ကကောင်ဆလိတ်အနေနဲ့တို့ဒီကောင်စီကောင်စီပိုင်းဆိုင်ရာယုံခံအနေနဲ့တို့ဆက်ပြီးတော့ဆောင်ရွက်လို့ရပါတယ်ဒါပေမဲ့တမိုက်ကြီးရဲ့ residenceသမကြီးရုံးဆိုင်တဲ့နေရာဒီနေပြည်တော်ဖြစ်ရပါမယ်ခင်ဗျာ
။အော်ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါ။ဟုတ်။အဲ့တော့ဟိုဒီလိုအပြောင်းရွှေ့ကတော့ဘာတွေအခက်အခဲရှိလာနိုင်မယ်ဘာတွေစိန်ခေါ်မှုရှိလာနိုင်မယ်လို့ထင်ပါလဲရှင်
။အဲဒါကတော့တန်ယုံပေါ်မူတည်ပါလေတန်ယုံနေမှာလည်းအမေရိကန်လိုတရုတ်လိုငွေကြေးပြည်စုံတဲ့တန်ယုံတွေရှိပါတယ်တချို့တန်ယုံအသေးလေးတွေရှိပါတယ်နိုင်ငံအသေးလေးတွေဆိုတော့တို့အတွက်လည်းကျွန်တော်တို့ဟိုစဉ်းစားပေးဖို့တော့လိုပါမယ်။အဲဥပမာ290နိုင်ငံဖို့အတွက်တချို့ကငွေကြေးပမာဏများတဲ့အတွက်အခက်အခဲရှိတာမျိုးလေးတွေတော့ရှိနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။ခမိခဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။